အမေရိကန်ပြည်ထောင်စုမှာလာမယ့်ဖေဖော်ဝါရီလမှာကျင်းပမယ့်ပထမဆုံးအကြိမ်အမေရိကန်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့မြန်မာသမ္မတဦးသိန်းစိန်ကိုအမေရိကန်သမ္မတဘာရက်အိုဘားမားကဖိတ်ကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကမနေ့ကကြေညာခဲ့ပါတယ်။မြန်မာနိုင်ငံကြောင့်အာဆီယံနဲ့အမေရိကန်ဆက်ဆံရေးနှစ်ပေါင်းများစွာကန့်သက်တွေရှိခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အရှင်ဖြစ်လက်ခံကျင်းပမယ့်ထိပ်သီးညီလာခံကိုတက်ရောက်လာမယ့်မြန်မာကိုယ်စားလှယ်အဖွဲ့ကိုကြိုဆိုကြောင်းသမ္မတအင်ဂျီတော်ကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအကြောင်းအဆုံကိုပြောပြမှာပါ။
အမေရိကန်ပြည်ထောင်စုမှကျင်းပမယ်အာဆီယံနဲ့အမေရိကန်ထိပ်သီးစည်းဝေးပွဲကိုတက်ရောက်လာမယ်မြန်မာကိုယ်စားလှယ်အဖွဲ့နဲ့ပတ်သက်ပြီးသမ္မတအင်ဂျီတော်အမျိုးသားလုံခြုံရေးကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ်ကအခုလို VOE ကိုပြောပါတယ
် President Obama was pleased that the leaders of the ASEAN nations have responded to his invitation for a summit in the United States
အာဆီယံကောင်ဆောင်တွေကဖိတ်ကြားချက်ကိုလက်ခံတဲ့အတွက်အမေရိကန်သမ္မတ Obama ကဝမ်းမြောက်ပါတယ်မနက်ငယ်ကိုယ်စားလှယ်အဖွဲ့လာရောက်မှာဖြစ်တဲ့အတွက်ကျွန်တော်တို့ကြိုးစားပါတယ်ပထမဆုံးအကြိမ်အမေရိကန်ပြည်ထောင်စုကအင်ရှင်ဖြစ်အာဆီယံ10နိုင်ငံကခေါင်းဆောင်တွေကိုဖိတ်ကြားပြီးကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်မှာဒိတ်သီးညီလာခံကျင်းပမှာဖြစ်ပါတယ်ဒီဆွေးနွေးပွဲဟာအာဆီယံနဲ့ပစိဖိတ်ဒေသတွေအမေရိကန်ဆက်ဆံရေးချိန်ဝင်ရှာညှိဖို့အတွက်ရှေ့တောင်အာဆီယံနိုင်ငံတွေမှာအမေရိကန်ပြည်ထောင်စုကနေနက်နက်ရှိုင်းရှိုင်းပါဝင်လှုပ်ရှားနေတာကိုပြသတဲ့သဘောဖြစ်ပါတယ်ဒေသတွေနဲ့အမေရိကန်ပြည်သူတွေကြားလုံခြုံရေးစည်းဝါးရေးရင်ကျမှုဆိုင်ရာကိစ္စရအပြန်အလှန်ဖလှယ်ဖို့အတွက်ရှေ့တောင်အာရှဒေသဟာအလွန်အရေးကြီးတဲ့အခမ်းအနားမှာရှိနေပါတယ
်။အမေရိကန်ပြည်ထောင်စုကတော့တောင်တရုတ်ပင်လယ်ပြင်ထဲမှာနည်းမြေပိုင်ဆိုင်ရေးတရုတ်ရဲ့ဆောင်ရွက်မှုတွေကိုအာဆီယံအနေနဲ့တညီတညွတ်ထဲရင်ဆိုင်ကြဖို့အတွက်စိတ်အားထက်သန်နေတာလည်းဖြစ်ပါတယ်။အခုလိုအမေရိကန်ပြည်ထောင်စုမှာပထမဆုံးအကြိမ်ကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးညီလာခံနဲ့ပတ်သက်လို့ဝါရှင်တန်အခြေစိုက်မြမရေးသုံးသက်သူ Priscilla Club ကသူရဲ့သုံးသက်ချက်ကို VOE ကိုအခုလိုပြောပါတယ
် The first one is to make up for all of the years that we have not hosted an ASEAN summit because of Myanmar
ပထမချက်ကအမေရိကန်ပြည်ထောင်စုဟာအာဆီယံထိပ်သီးဆွေးနွေးပွဲကိုအင်ရှင်ဖြစ်နဲ့နှစ်ပေါင်းအတော်ကြာလက်ခံပြီးမကျင်းပပေးခဲ့တာဟာမြန်မာနိုင်ငံကြောင့်ဖြစ်ပြီးအခုတော့ဒါကိုပြန်ပြီးပြောင်းပြစ်တဲ့အနေနဲ့လက်ခံကျင်းပပေးတာပါဒါဟာနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်နဲ့ဖြစ်ပါတယ်
အာဆီယံအတိုင်းအဝိုင်းကိုဖွံ့ဖြိုးတိုးတက်စေခြင်းတဲ့အထက်မှာမြန်မာနိုင်ငံကိုလည်းပါဝင်စေခြင်းပြီးအမေရိကန်ကအာဆီယံနဲ့ပူးပေါင်းဆောင်ရွက်ဖို့အားတန်နေတာကြောင့်ဖြစ်တယ်လို့လည်း Priscilla Club ကဆိုပါတယ
် Secondly it's also emblematic of US interest in
ဒုတိယအချက်နဲ့အနာဂတ်အာဆီယံရဲ့စီးပွားရေးအတိုင်းအဝိုင်းနဲ့အမေရိကန်ကလက်တွဲပြီးဆောင်ရွက်ဖို့လုပ်နေတာမို့အခုလိုအာဆီယံညီလာခံကိုအင်ရှင်ဖြစ်နဲ့ကျင်းပပေးတာပါအာဆီယံအနေနဲ့သူ့အတိုင်းအဝိုင်းဖွံ့ဖြိုးတိုးတက်အောင်ဆက်ပြီးလုပ်ဖို့အတွက်အရေးကြီးတယ်လို့အမေရိကန်ကယူဆထားပြီးအထူးသဖြင့်အဲ့ဒီထက်မှမြန်မာနိုင်ငံကိုပါပါဝင်စေချင်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံဟာစီးပွားရေးအရလက်ရှိမှာတိတ်ကိုနောက်ကျနေပေမဲ့အာဆီယံအတိုင်းအဝိုင်းမှာတိတ်ကိုပါတဲ့နိုင်ငံတစ်နိုင်ငံဖြစ်နေလို့ပါ။
အမေရိကန်မှာကျင်းပမယ့်ပထမဆုံးအကြိမ်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုသမ္မတဦးသိန်းစိန်တက်ရောက်မှာဖြစ်တယ်လို့သမ္မတရုံးညွှန်ကြားရေးမှူးကပြောဆိုခဲ့ကြပါရှင်။